KIO ကချင်လက်နက်ကင်တပ်ဖွဲ့နဲ့တပ်မတော်အစိုးရတို့ရဲ့ညဉ့်ဉန်ရေးဆွေးနွေးပွဲတွေအောင်မြင်နိုင်ဖို့အရေးမှာရခိုင်လက်နက်ကင်အဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြားနိုင်ငံအနောက်ဘက်ချမ်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကအဟန့်အတားဖြစ်စေတယ်လို့ပြည်ပရောက်ကချင်ခေါင်းဆောင်တချို့ကပြောကြပါတယ်။ KIO နဲ့အစိုးရညဉ့်ဉန်ရေးကော်မရှင်တို့လာမယ့်ဖေဖော်ဝါရီလတည်းမြန်မာနိုင်ငံတွင်းတနေရာမှာတွေ့ဆုံမယ်လို့သတင်းတွေထွက်ပေါ်နေခြင်းမှာအခုလိုပြောလိုက်ကြတာပါ။ဒီအကြောင်းကိုဆက်ပြီးပြောပြခြင်းပါတယ်။မြန်မာအစိုးရအမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကကိုယ်စားလှယ်တွေနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကိုယ်စားလှယ်တွေပြီးခဲ့တဲ့ရက်ပိုင်းကပဲတရုတ်နိုင်ငံယူနန်ပြည်နယ်ကူမင်းမြို့မှာတွေ့ဆုံမှုတွေရှိခဲ့ပါတယ်။မြောက်ပိုင်းစစ်ဒေသတွေမှာမြန်မာတပ်မတော်ကလေးလကျော်ကြာအပြစ်ရထားမယ်လို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကြေညာခဲ့ပြီးနောက်မှာအခုလိုတွေ့ဆုံမှုတွေရှိလာနေတာပါ။အခုတခါလဲလာမယ့်ဖေဖော်ဝါရီလထဲမှာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ KIO တို့တည်ထောင်ထပ်မံတွေ့ဆုံမှုရှိပေမဲ့ညဉ့်ဉန်ရေးဆွေးနွေးပွဲအောင်မြင်ဖို့ဆိုရင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားတိုက်ပွဲတွေကအဟန့်အတားဖြစ်နေရတယ်လို့အမေရိကန်ဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးဂုံဆန်ကပြောပါတယ
်ကျွန်တော်ကြားသိထားလို့ဆိုရင်မြန်မာပြည်တွင်းတနေရာမှာ February လလည်းဘိုင်းတော့မှာပြန်တွေ့ဖို့စီးပွဲပြန်လုပ်မယ်လို့ကျွန်တော်ကြားသိထားပါဒါပေမဲ့ကျွန်တော်စိုးရိမ်တာကတော့ကျွန်တော်ရခိုင်မှာဆက်လက်ပြီးမှဒီလိုတိုက်ပွဲတွေဖြစ်ပွားတာကတော့အစိုးရလိုလားနေတဲ့ NCA စစ်တပ်ပါတဲ့လိုလားနေတဲ့ NCA အတွက်ကတော့အထောက်အကူမပြုဘူးလို့ပဲကျွန်တော်မြင်ပါတယ်။တနင်္ဂနွေကိုလွန်ချိုတဲ့ငင်းချမ်းရေးလိုချင်ပါတယ်ဆိုတော့တစ်ဖက်မှာစစ်ငင်းထားပြီးမှနောက်တစ်ဖက်ကိုစစ်သွားတိုက်တယ်ဆိုတော့ဘယ်တနင်္ဂနွေလွန်ချိုနိုင်တဲ့ nation wide အတွက်ကတော့အကျိုးမပြုတာတော့သိထားတယ်။နောက်တစ်ခုကခုဒီရတတ်သူကဆိုရင်စစ်တပ်ကနေပြီးတော့ဗမာတပ်ကနေပြီးတော့ရှေ့တိုင်းစစ်မျက်နှာပြင်ဘက်ကိုတပ်ပြန်လေပို့တိုးချတယ်အဲ့ဒါတွေ့နေရတယ်အဲ့လိုဆိုတော့ဒီလိုမျိုးငိမ့်ချတယ်လို့ပြောပေဟာကိုအတုံးချမှာကိုယ့်ရဲ့တပ်အင်အားကိုစုဆောင်တဲ့အခြေအနေတို့မျိုးကမဖြစ်သေးလို့ပါဘူ
းအရင်ကမြောက်ပိုင်းမဟာမိတ်၄ဘွဲ့လို့ပြောလိုက်ရင် KIO KIA ကဥဆောင်တဲ့အဖွဲ့ဖြစ်ပြီးတောင်းပလောင်ကိုကန့်နဲ့ AA အဖွဲ့တို့ပါဝင်ကြတာပါ KIO နဲ့အစိုးရတာဝန်ရှိသူတွေကြားဆွေးနွေးပွဲကိုကြိုဆိုပေမဲ့မြန်မာစစ်တပ်ရဲ့စိတ်နေသဘောထားကိုကြည့်ရင်ငြင်းငြင်းရေးအလားအလာကမျှော်လင့်ချက်နေတယ်လို့သုံးသပ်သူကလန်ဒန်မြို့နယ် KNO ကချင်အမျိုးသားအစည်းအရုံးအမြဲတမ်းဗဟိုကော်မတီဝင်ဒူဝါမခော်ကွန်စာဖြစ်ပါတယ
်ငြင်းငြင်းရေးတွေကိစ္စဆွေးနွေးတယ်ဆိုတာဒါကောင်းတဲ့လုပ်တစ်ခုပဲလေဒါပေမဲ့ကျွန်တော်ကကျန်တဲ့အယုံကြည်မရှိဘူးခင်အထူးသဖြင့်တော့ဒီစစ်တပ်အပေါ်မှာပေါ့နော်ဒီမြန်မာစစ်တပ်အပေါ်မှာကျွန်တော်အယုံကြည်မရှိဘူးအခုတစ်ဖက်ကညီညာရေးလေးလာရဆိုင်ရဲ့အပြစ်ခတ်ရဆိုင်ရဲ့လုပ်ပြီးတော့မှတစ်ဖက်ကတော့စင်ညာတွေတူးချက်ရိခါတွေစုဆောင်ပြီးတော့မှဒီလာပြည့်ရဲ့ခံပါအရင်တော့လည်းဒါမျိုးတွေလုပ်ခဲ့ရလေဆိုတော့ကျွန်တော်တိတ်ပြောမှာစစ်တပ်ပေါ်မှာအယုံကြည်မရှိတဲ့ကြောင့်တိတ်နှုတ်ရင်းချက်မထားဘူးခင်ဗျာ
မြန်မာတပ်မတော်နဲ့မြန်မာအစိုးရအပေါ်အယုံကြည်မရှိတော့တာကြောင့်ကချင်ပြည်နယ်ကိုတိကျလွတ်လပ်တဲ့နိုင်ငံအဖြစ်တည်ထောင်ဖို့ပြီးခဲ့တဲ့သတင်းမှတ်တဲ့ထိုင်းနိုင်ငံမှာ KNO အဖွဲ့ကဆုံးဖြတ်ခဲ့ကြောင်းမခေါ်ခွန်ဆောင်ကပြောပါတယ
်အဲစစ်တပ်လိုချင်တဲ့ပုံစံဆိုရတာကတော့ devolution ပေါ့နော် devolution ခေါ်တာပေါ့အာဏာကိုအထက်ကနေပြီးမှခွဲပြီးတော့ယူဆိုရတာပေါ့ပြီးရယူပေါ့အဲ့ဒါမျိုးကိုပဲသူတို့ကအတင်းအဓမ္မတောင်းမယ်အဲ့ဒါကို KIA ကလက်ခံနိုင်တယ်ဆိုရင်တော့ဒါဆိုဆိုရင်ငြိမ်းချမ်းရေးဆိုဖြစ်သွားနိုင်တာပေါ့ကျွန်တော် KIA ကတော့ဒုက္ခရည်မှန်းချက်ပန်းတိုင်ကစစ်မှန်တဲ့ federal ပြည်ထောင်စုကိုတခြားမဲ့ဆိုလို့ရှိနေတယ်ပါမယ်ဆိုတော့ကျွန်တော်တို့က2003ရနေပုံပါဘူး2018ကိုလည်းအတိပေါ့နော်ကျွန်တော်တို့ကျန်ထူးခြားလာခဲ့ကြတာဒါပေမဲ့ကျွန်တော်တို့တဖြည်းဖြည်းနဲ့အမဲ့ချွေချွေခံရတာပဲဒီနေရာကြာလေးဆုံးပြီးကြာလေးဆုံးပြီးဖြစ်နေဆိုတော့မှ independence ကိုတွားမယ်ဆိုတော့ကျွန်တော်ဆုတ်ပြတ်တာပါအဲ့ဒါပါလဲဆိုတော့ဘာမှစစ်တပ်ပုံမှာအယုံကြည်ရှိလို့ဘာမှအစိုးရအပေါ်မှာအယုံကြည်ရှိလို့ပေါ့
ဘယ်လိုပဲဖြစ်ညဉ့်ညဉ့်ရေးရဖို့ကတော့ဆွေးနွေးမှုတွေဆက်လက်လိုအပ်နေပြီးဆွေးနွေးပွဲအောင်မြင်မှုရလာတဲ့အမျှအ ਨੇ စုံတော့ရိခါဖြတ်တောက်ခံရတဲ့ကချင်စစ်ပေးဆောင်ဒုက္ခသည်တွေကိုအခုညီလေးပေးနိုင်လိမ့်မယ်လို့မျှော်လင့်မိကြောင်းဦးဂုံဆန်ကပြောပါတယ
်။ Okay ငင်းချမ်းရဲ့အတွက်ကတော့မဆွေးနွေးတာတက်ကတော့ဆွေးနွေးတာပိုကောင်းပါတယ်။ဒါပေမဲ့ဆွေးနွေးမှုကတစ်ဖက်နဲ့တစ်ဖက်အတွက်ပိုပြီးမှဒီစစ်အင်အားတိုးချဲ့ဖို့တိုးမြင့်ဖို့အတွက်ကိုအချိန်ယူပြီးမှစီမံကိန်းလိုမျိုးလုပ်တာတော့အချိန်ဆွဲဖို့အတွက်လုပ်တာတော့ကျွန်တော်စိုးရိမ်ပါတယ်အဲ့ဒါမဖြစ်သေးလို့တာပါဒီလိုမျိုးဆွေးနွေးရနေပြီးတော့အခြေခံနဲ့စုပါလက်တော်အခြေအနေမှာလုံးဝလိုအပ်နေတာဝေါ်ခိုင်းလို့ခေါ်ရတယ်ပေါ့နော်စစ်ရာဆွတ်လို့ခေါ်ရတဲ့ဒီအချို့ဒေသတွေကိုအစားတောက်တဲ့ချက်တောက်တဲ့ဟာတွေအရင်ဖွင့်ပေးလို့ရပါပါဒီဟာတွေကိုကျွန်တော်မျှော်ကိုးပါတယ်
မြန်မာတပ်မတော်ရဲ့လေးလတာအပြစ်ခတ်ရစေကြညာချက်အပေါ်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေကြောင်းစစ်တပ်ကမနေ့တုန်းကသတိ